ဒီကချင်းပြည်နယ်ရဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာထိမ့်သိမ်းစစ်ဆေးခံထားရတဲ့ဒီစစ်ကောင်စီမြောက်ပိုင်းတိုင်မှုကိုအနာပေးပြီးအစားထိုးခန့်လိုက်ပါတယ် KIA ကချင်းလွမြောက်ရေးတပ်ဌာနချုပ်အနီးတိုက်ပွဲတွေပြင်းထန်နေချိန်တိုင်မှုဗိုလ်ချုပ်ကိုကိုမောင်နဲ့အစစ်မြင့်စစ်အရာရှိတချို့ကိုပြီးခဲ့တဲ့သတင်းပတ်ထဲကနေပြည်တော်ကိုခေါ်ယူစစ်ဆေးခဲ့ပြီးအခုလိုအနောက်မြောက်တိုင်းစစ်ဌာနချုပ်အောက်မှာရှိတဲ့ကလေးမြို့အခြေဆိုင်စစ်စင်ရေးကုတ်ကဲရေးမှုနဲ့အစားထိုးလိုက်တယ်လို့နီးစပ်တဲ့အတိုင်းဝိုင်းက VOA မြန်မာပိုင်းကိုအတည်ပြုရတယ်။ကလေးအခြေဆိုင်အမှတ်30စစ်စင်ရေးကုတ်ကဲမှုဌာနချုပ်မူပုံမှုချုပ်စိုးလိုင်ကိုဗိုလ်ချုပ်အဆင့်ရာထူးတိုးပြပြီးတော့ပြီးခဲ့တဲ့သတင်းပတ်ကြာသပတေးကထိမ့်သိမ်းခံရတဲ့ဗိုလ်ချုပ်ကုကူမောင်နေရအစားထိုးလိုက်တာလို့စစ်ကောင်စီနဲ့နီးစပ်သူတွေကပြောပါတယ်။ကချင်တိုင်းသားလက်နက်ကိုင် KIA ဌာနချုပ်လိုက်စားအနီးအထူးစစ်စင်ရေးမှအဓိကတာဝန်ရှိတဲ့တိုင်းမှုဗိုလ်ချုပ်ကုကူမောင်နဲ့အစစ်မြင့်အရာရှိ6ဦးကို KIA ဟုတ်ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေမှာလက်စားမှုနဲ့အခုလိုဆက်ဆဲနေတာလို့နှိစ္စသူတွေကပြောပါရယ်ဒီဘော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOE ကမေးမြန်းပေမဲ့အခုချိန်အထိအကြောင်းပြန်ကြားတာမျိုးမရှိသေးပါဘူးအခုမြောက်ပိုင်းတိုင်းမှုသစ်ဖြစ်လာတဲ့ဗိုလ်ချုပ်စိုးလိုင်ဟာကချင်အတွေ့အကြုံရှိခဲ့ပြီးတော့2021စစ်အာဏာမသိမ်းခင်မှာပမော့အခြေစိုက်အမှတ်27စစ်စင်ရေးကုတ်ကဲမှုဌာနချုပ်နဲ့မိုးကောင်းအခြေစိုက်အမှတ်3စစ်စင်ရေးကုတ်ကဲမှုဌာနချုပ်တွေမှာတာဝန်ကျခဲ့ဘူးတယ်လို့နှိစ္စသူတွေကပြောပါရယ်ခင်ဗျာ